မွန်ပြည်နယ်ကမြို့နယ်ခြေကူးစလုံးမှာတရားဥပဒေကိုလေးစားလိုက်နာမှုအားနည်းနေတဲ့အတွက်ရာဇဝတ်မှုကျူးလွန်သူကိုအရေးမယူနိုင်ကြောင်းလွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကပြည်နယ်လွှတ်တော်မှာဆွေးနွေးကြပါတယ်။ရေလုံသားလာစားကိုခေါင်းပုံဖျက်မှုလူကုန်ကူးမှုရက်ချင်းအုပ်ချုပ်ရုံးမှုကမြေခွဲရောင်းစားမှုစတဲ့ပြဿနာတွေကိုဆွေးနွေးကြပါတယ်။တရားဥပဒေစိုးမိုးမှုအားနည်းနေတာကိုကြိုက်ထုတ်မော်လမြိုင်နဲ့ရေးမြို့နယ်မှာပြည်သူလူထုကမေလမှာ၃ရက်လက်တိုက်ဆန္ဒပြရပါတယ်။မတရားလုပ်တာကိုတိမခံနိုင်တော့လို့ပောက်ကွဲလာတဲ့သဘောဖြစ်ပါတယ်။သူတေသူတွေဖြစ်ကြတဲ့လီဇာဒေါ်နီ၊ဝီလျံဘန်နက်နဲ့ခင်သက်စိန်တို့ကမော်လမြိုင်နဲ့ရေးမြို့နယ်ရန်ကုန်တိုင်းကဒလရွှေပြည်သာနဲ့ကျိုင်းသားရမှာ2016ကကွင်းစင်လေ့လာထားတဲ့ My Justice အစီရင်ခံစာမှာလည်းတရားဥပဒေစိုးမိုးမှုအားနည်းနေပုံကိုဖော်ပြပါတယ်။တရားမျှတမှုနဲ့ပတ်သက်ပြီးပြည်သူသဘောထားမေးမြန်းတဲ့အခါကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီလို့ဖြေကြပါသေးတယ်။ဒါကိုကြည့်ရင်အမှုအတော်များများကိုတရားဥပဒေအရဖြေရှင်းနိုင်တာမဟုတ်ဘဲအောက်ခြေမှာကိုနီးကိုဟာနဲ့ဖြေရှင်းနေပုံရပါသေး။ဘဝဝေကြီးကြောင့်ဒုက္ခဖြစ်ရတာလို့ယုံကြည်သူတွေလည်းရှိပါသေး
။တရားဥပဒေအရအေးအေးဖို့ငွေကြေးမတတ်နိုင်သူတွေများပါတယ်။ဥပမာတန့်ငယ်မတည်မှုတမှုကိုမိုင်ဂျက်စတစ်အစီရင်ခံစာမှာဖော်ပြထားပါတယ်။မွန်ပြည်နယ်မှာဆယ်နှစ်သမီးကိုမဒိန်ကျင့်သူဟာလူကြီးလူကောင်းဖြစ်လို့ရက်ကြီးအာနာပိုင်ကပထမတော့မယုံပါဘူး။စေကမှာစစ်စစ်တဲ့အထောက်အထားနဲ့ရဲကိုတိုင်မှမဒိန်သမားအဖမ်းခံရပါတယ်။ငွေကြေးအကုန်ကျများမဲ့အမှုဖြစ်လို့မင်းကလေးဘက်ကမာရီစတုတ်လူမှုရေးအဖွဲ့ရဲ့ငွေကြေးအကူအညီနဲ့တရားဆွဲပါတယ်။တနှစ်လောက်အမှုစစ်ဆေးပြီးယုံကြည်များစွာကြားတဲ့အခါမရင်းတရက်ခံ1010နှစ်ကြာသွားပါတယ်။အတင်းအဖွဲအကူညီမရရင်အေးယူဖို့မလွယ်တဲ့သဘောဖြစ်ပါတယ်။ကျိုင်မျိုးမျိုးနဲ့ဦးလေးကြီးရွာက73နှစ်သမီးကိုမဒင်းကျင့်တဲ့ကျောင်းနိုင်ဘုန်းကြီးကိုအာမခံနဲ့လှုပ်ပေးထားတဲ့အမှုကိုလည်းမွန်ပြည်နယ်လွှတ်တော်မှာလွန်ခဲ့တဲ့ဇွန်လကဆွေးနွေးကြပါတယ်
။ကြီးလက်ယုံကြည်ကိုးကွယ်မှုဓလေ့ကိုအလွဲသုံးစားလုပ်တဲ့ဘုန်းကြီးအချို့သတင်းကိုပြည်တွင်းသတင်းမှာဖော်ပြပါတယ်။ဘုန်းကြီးကျောင်းမှာခဏနေတိုင်းနဲ့မူလာတန်းကျောင်းသူ၄ဦးကိုပတိမျိုးနဲ့ရေတိုးရွာစိတ်တုကကျောင်းကတူဦးသောဖုန်ကြီးဦးနန္ဒသီရိကအာရမပြုတဲ့သတင်းကိုမေလ24ရက်နေ့ထုတ်မြန်မာနောက်သတင်းစာမှာတပ်ပုံနဲ့တကွဖော်ပြပါတယ်။လူဆိုရင်ဓာတ်နယ်ခုတ်တဲ့ဖုန်ကြီးဆိုတော့မတတ်နိုင်ဘူးလို့ကလေးတူရဲ့မိဘကပြောပါတယ်တဲ့။ဦးနန္ဒသီရိဟာလွတ်မြောက်ထွက်ပြေးနေပါတယ်။အရာဝတီတိုင်းမှာမနစ်ကမတိန်မှု243မှုဖြစ်ပွားတဲ့အနေနဲ့တရား56မှုဟာအသက်မပြည့်တဲ့ကလေးတငယ်တွေကိုကျူးလွန်တဲ့ပြစ်မှုတွေဖြစ်ပါတယ
်။မိမကိုအနိုင်ကျင့်တဲ့အိမ်တွင်အကြမ်းဖက်မှုဟာတရားရုံးမရောက်ပဲပျောက်ပြက်ကုန်တာများပါတယ်။ဥမာလူကြီးတန်50ကျော်ရှိတဲ့တိုင်းပြည်မှာအိမ်တွင်အကြမ်းဖက်မှု941မှုကိုသာ2014ရဲ့မှတ်တမ်းမှာတွေ့ရတာကိုကြည့်ရင်အမျိုးသမီးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအများစုဟာကွယ်ပျောက်ကုန်တဲ့သဘောဖြစ်ပါတယ်။ကျေးလက်လူတို့ဟာပြဿနာဖြစ်ရင်အိမ်ကြီးချင်းရက်ွက်လူကြီးဆယ်အိမ်ကောင်းရက်ွက်အသင်းနဲ့ပါတီကိုယ်စားလှယ်တွေကိုအကူအညီတောင်းလို့ရှိပါတယ်။နောက်မှရက်ကြီးအုပ်ချုပ်ရေးမှူးရဲစခန်းမြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်တရားရုံးစသဖြင့်အဆင့်ဆင့်တက်သွားပါတယ်။ပြဿနာကိုဘဝဝကြွေးအဖြစ်သတ်မှတ်ပြီးငြိမ်းခံနေသူတွေလည်းရှိပါတယ်။သူတို့ဟာလွဲမှားတဲ့ဘာသာရေးယုံကြည်ချက်ကြောင့်ဒုက္ခရောက်နေသူတွေဖြစ်ကြပါတယ်။
NLD အစိုးရတက်လာကြတဲ့ကတရားဥပဒေစိုးမိုးရေးကိုကျူးကျော်လာတဲ့အတွက်ဥပဒေနဲ့တရားရေးဆိုင်ရာနိုင်ငံခြားအဖွဲ့အစည်းအချို့ဟာမြမလူပေါင်းကတရားမျှတရေးသဘောတရားကိုစုံစမ်းလေ့လာပြီးအကြံပေးကြပါတယ်။တရားဥပဒေကိုဘယ်လိုကျင့်သုံးရမလဲဆိုတာနဲ့ပတ်သက်ပြီးသင်တန်းလည်းပေးပါတယ်။ဒါပေမဲ့ပြဿနာကြီးငယ်ကိုအောက်ခြေမှသာဖြေရှင်းတဲ့ဓလိနဲ့ငွေကြေးအခက်အခဲကြောင့်ပိုပြီးတရားမျှတအောင်ဘယ်လိုလုပ်ရမလဲဆိုတာဟာနိုင်ငံသားပညာရှင်တွေမတတ်နိုင်တဲ့ကိစ္စပါ။အုပ်ချုပ်ရေးနဲ့မကင်းတဲ့တရားစီရင်ရေးလည်းရှိပါသေး။အပြည့်အကရက်စဲပြီးငြိမ်းချမ်းသွားမယ်ဆိုရင်တရားစီရင်ရေးနဲ့ပြဿနာဖြေရှင်းရေးဓလေ့ကိုပြောင်းလဲစေနိုင်ပါသေး။ပြည်သူလူထုမှဥပဒေနဲ့ပတ်သက်တဲ့ဗဟုသုတနှဲပါနေတာဟာလေတရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ရမှာရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်ပါသေး။ဥပဒေဆိုင်ရာဗဟုသုတမရှိရင်တရားမျှတမှုရဲ့အဓိပ္ပာယ်ကိုနားလည်မှုခဲ့ပါတယ်အစိုးရကတော့ရရတည်ရင်ရုပ်ကိုဦးစားပေးတာကြောင့်ကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီဆိုတဲ့ဓလေ့ကိုသဘောကျနိုင်ပါတယ် ဒါပေမဲ့ဒါဟာပြည်သူ့အတွက်တရားမျှတမှုမဟုတ်ကြောင်း My Justice အဖွဲ့ကသုံးသပ်ထားပါတယ်ခင်ဗျာ။